စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးထိုးစစ်ဆင်နေတာသတင်းတစ်ပတ်ရှိပါပြီ။ဒေသခံ PDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေသလိုကျေးရွာ၉ရွာကနေတော်တော်များများလဲမိရှုခံနေရပါတယ်။ဝက်လက်မြို့နယ်မှာဆိုရင်လဲမြန်မာစစ်တပ်နေမြေရှင်းလင်းနေတဲ့အချိန်မှာဒေသခံ PDF တပ်တွေနဲ့စစ်တပ်ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိသလိုနေနေလဲမိလောင်ပျက်စီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့အတည်ပြုသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းဘက်ကအခြေအနေကိုအောင်ပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကိုမြန်မာစစ်တပ်ကနိုဝင်ဘာ9ရက်ကစပြီးဒီသတင်းပတ်တပတ်လုံးနေမြေရှင်းလင်းရေးထိုးစစ်ဆင်တဲ့အကြောင်းနဲ့ရွာ9ရွာကနေအိမ်တွေမိရှုခံရတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကပြောပါရတယ်
။မြို့နယ်အတွင်းမှာ9ရက်နေ့ကနေပြီးတော့မှအခု14ရက်နေ့အတောအတွင်းမှာမိတင်ရှုသွားတဲ့ကျေးရွာပေါင်းမြောင်မြို့နယ်တွင်းမှာဆိုင်9ရွာရှိနေဒီကျေးရွာတွေမှာမိတင်ရှုခံရတဲ့အိမ်ကြီးစုစုပေါင်းဆိုရင်ဒီထောင်ကနန်းထိရောက်သွားတယ်။ရောင်ထဲမှာလည်းရှိချင်နေရကြတော့စစ်ရေးတင်းမှမှုဖြစ်နေရ။မနက်ခင်မှာဆိုရင်ဒီတိုက်ပွဲအချင်းချင်းတိုက်ပွဲနှစ်ပင်ဖြစ်ခဲ့ပြီးအခုညနေပိုင်းအချိန်ကြီးအကြတော့ဒီသူတို့တွေနဲ့အများလုံးနဲ့အပြန်အလှန်အဆောင်ကြီးအချိန်မျိုးနဲ့ရှိနေတဲ့အခြေအနေမျို
းလက်ရှိမှာမြန်မာစစ်တပ်ဟာမြောင်မြို့နယ်အတွင်းစစ်ကြောင်းသုံးကြောင်းနဲ့နေမြေရှင်းလင်းရေးလုပ်နေသလို AR မြစ်ထဲကပါစစ်သည်မော်တွေနဲ့စစ်အင်အားတိုးမြှင့်ချထားတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဝက်လက်မြို့နယ်အရှိချမ်းထန်းကြီးပေါက်ကန်စတဲ့ကျေးရွာတွေမှာလဲမြန်မာစစ်တပ်ရဲ့အင်အား80လောက်ပါတဲ့နေမြေရှင်းလင်းရေးစစ်ကြောင်းဝင်ရောက်ပြီးဒေသခံတချို့ဖမ်းဆီးခံရတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တွေကြားနိုဝင်ဘာ23ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်အင်ဂျင်400ဝန်းကျင်ရှိတဲ့ထန်းကြီးရွာကိုနိုဝင်ဘာ14ရက်နေ့ကမြန်မာစစ်တပ်ကမီးရှို့ခဲ့တာကြောင့်နေအိမ်ဒါဇင်နဲ့ချီမီးလောင်ကျွမ်းခဲ့တယ်လို့လဲ PDF အဖွဲ့ဝင်တဦးကပြောပါတယ်
အဲမပြရဘူးကျွန်တော်မိရှုပြီးတော့ကျွန်တော်ထကြီးရွာရထွက်တယ်ဆက်တဲ့ချိန်မှာကျွန်တော်တို့ဒီကြည်ပြီးသွားရင်ဖွဲ့ရင်လည်းဒီထကြီးရွာရဲ့ကျောင်းကြီးရွာရဲ့ခက်ခရွာရဲ့တုံးမွှေးဆန်ကလေးကောင်မှာကြည်ပြီးသွားရင်ဖွဲ့ရင်လည်းအပြန်တိုက်ခိုက်ကြရပါတော့
ARD မြောင်းရှောင်းမှာရှိတဲ့ဝက်လက်မြို့နယ်အရှိချမ်းနဲ့မဒေယာနယ်ကကျေးရွာတွေမှာဒေသခံ PDF တပ်တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့စစ်ကောင်စီဘက်ကဆွဆွဲထားပါတယ်။သခိုင်းမြို့နယ်နဲ့ဝက်လက်မြို့နယ်အဆက်ကျေးရွာတချို့မှာလည်းမြန်မာစစ်တပ်နဲ့ PDF တပ်တွေမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကအရသာနေအိမ်တွေကိုမီးရှို့ဖျက်ဆီးတာမလုပ်ဘူးလို့ပြောဆိုနေပေမဲ့နေမြေရှင်းလင်းရေးထိုးစစ်အတွင်းကကျေးရွာတချို့မှာနေအိမ်တွေမီးလောင်တဲ့သတင်းတွေမကြာခဏထွက်ပေါ်နေပါတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်နဲ့ PDF အကြားအပြန်အလှန်ဆွဆဲနေပြီးတိုက်ပွဲဖြစ်ပွားတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမီးလောင်ကျွမ်းတဲ့အိုးအိမ်အရေအတွက်နဲ့ပတ်သက်လို့တော့တိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ